ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့ထဲမှာတော့စစ်ကောင်စီတပ်တွေကဒီကနေ့ညနေပိုင်းမှာလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။မိုးပြဲမြို့ရဲ့တောင်ဘက်ခြမ်းကိုစစ်လေယာဉ်တွေနဲ့လာပြီးတော့ပစ်ခတ်တယ်လို့မြို့ခံနဲ့စစ်ဆောင်ကူညီသူတွေက VOA ကိုပြောပါတယ်။တိုက်ပွဲအခြေအနေဒေါခင်မျိုးသက်ပြောပြပေးပါရှင်
။ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့နယ်တဝိုက်မှာစက်တင်ဘာ10ရက်မနေ့မနေ့ကနေအခုတောက်ကြံနေအထိစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေနှစ်ရက်ဆက်တိုက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်။ဒီကနေ့ညနေပိုင်း 3:00 ဝန်းကျင်မှာဝါရီဆူဖလိုင်ယောနာတဝိုက်စစ်ကောင်စီဘက်ကလေကြောင်းနဲ့ပစ်ခတ်ခဲ့တယ်လို့မိုးပြဲမျိုးကစစ်ဆောင်တွေကိုကူညီသူတူကပြောပါတယ်
။ဒီညနေပိုင်း 3:00 မိနစ်55ဝန်းကျင်တော့မှအခုဒီသူတို့လေရင်နဲ့လာကျဲတယ်ပေါ့စစ်ကောင်စီဖက်တောင်းကြင်တော့ရဲချပီးပြီးအခုချိန်ရောက်သမ်းနေတယ်ပေါ့နော်။ဟုတ်ကဲ့ဗက်ကမ်ထားခြင်းမလဲတော့မသိသေးဘူးဗျ။အခုသူချင်းကြည့်ရှိပါအခုအမူပြင်းနဲ့ပေါ်ကျဲတာပါဗျ။မူပြင်းနဲ့ဆောင်ဖြတ်ချမ်းကျဲနေတာဗျ။ကိုယ်လည်းတို့ဝဲနေရော
။လက်နဲ့ကြည့်ရောလက်နဲ့ငယ်ပါတုံးပြီးတိုက်ခိုက်နေတဲ့တိုက်ပွဲဟာပြင်းထန်တယ်လို့ဒေသခံတွေကပြောပါတယ်
။စစ်ကောင်ကဒီဝါဒီစုလိုက်အနေဒီမူပြင်းတို့ပြန်ထိုးဝင်တာပေါ့နော်။အဲဒီကနေအခုတို့ကဒီမူပြင်းရဲ့မြို့ထဲမှာဝင်တာပေါ့။အဲဒီစစ်ကောင်ကလည်းဒီအခုစစ်ဆင်တိုင်းမှာတာဒီကမ္ဘူချီတာပေါ့နော်။မနေ့ညမနေ့ကိုနေ့နေ့စညမူချောက်တိပေါ့နော်။ဒီရက်မနေ့ဆောင်နေနေပြန်စအခုဒီချေကြည့်ပါပဲ။ညရောကြည့်တယ်ပေါ့နေ့ရောကြည့်တယ်ပေါ့နော်။ပြင်းထန်ပါလေကြ။
ညာဘက်တိုက်ပွဲပြီးသွားတဲ့အချိန်မှာစစ်ကောင်စီဘက်ကတိုက်လေရင်နှစ်စီးနဲ့လာပြီးပစ်ခတ်တိုက်ခိုက်တာလို့မြို့ကန်တူကပြောပါတယ်
။လေရင်နှစ်စီးနဲ့လာပြီးတော့ဘုံကားချိန်ကျဲတယ်။အဲတိုက်ပွဲဟိုပြီးဆုံးသွားတဲ့ခါမှဘုံလည်းကျဲတယ်
။မိုးပြဲမြို့ဘက်ကိုလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတဲ့အတွက်အရတားတချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းပြောပါတယ်။မနေ့ညကလည်းမိုးပြဲမြို့ပွဲကုန်း300ကွက်ကနေင်ပေါ်လက်နဲ့ကြီးကြီးကြားရောက်ပောက်ကွဲတဲ့အတွက်တားဖာနှုတ်ထိကြိုက်တေဆုံးခဲ့တယ်လို့မြို့ကန်ကပြောပါတယ်
။အဲ့ဒီဘွက်ကုံတုံးကပြောမယ်ပျောက်ချဆုံးသွားတယ်။နောက်ပြီးတော့သူ့မိသားလည်းပျောက်ချဆုံးသွားတယ်ပေါ့။တားဖာမရောပေါ့။တားမပြီးပြီ။ဒီအိမ်ကိုပဲခလုံးပြီးနေလက်နဲ့ကြီးကြီးပေါ့
။ပြီးခဲ့တဲ့ဇူလိုင်25ရက်နေ့ကလည်းမိုးပြဲမြို့ရဲမှာလက်နဲ့ကြီးနဲ့ပြစ်ခတ်တိုက်ခိုက်တာခံရတဲ့အတွက်အရက်သားနှုတ်တေဆုံးခဲ့ရတယ်လို့အကူအညီပေးတဲ့ပရဟိတအတင်းနဲ့မြို့ကန်တွေက VOA ကိုပြောပါတယ်။အရသားတွေထိခိုက်ဒဏ်ရာရတဲ့တရင်တွေနဲ့ပတ်သက်ပြီးတိကျအတည်ပြုချက်မရသေးသလိုစစ်ကောင်စီဘက်ကလည်းတေဝင်တရင်မထုတ်ပြန်သေးပါဘူး။တိုက်ပွဲဖြစ်တဲ့အနီးအနားဒေသခံတွေဟာအိုးပြစ်အိမ်ပြစ်ဘေးလွတ်ရာထွက်ပြေးရတယ်လို့ဒေသခံတွေကပြောပါတယ်။အေ
းဆောင်ရွက်ကုန်ပြီးအားလုံးတော်တော်ဝေးဝေးလေးပြန်ဆောင်ရွက်ပြီးလက်နဲ့ကြီးလည်းအများကြီးရောလူတွေမရှိတော့ဘူးကိုလိုပြေးပုံးကြပြီးကိုလိုတိတ်ဆောင်ကြပြီးဒီခရဲဖက်ဖာလာပူပြပြန်အောင်ဒီတစ်ခါကြတာမနေ့ကလည်းရုတ်တရက်ဖြစ်နေတဲ့ခါကြတော့ရုတ်တရက်နဲ့ကြက်လာရုတ်တရက်ထွက်ပြေးနေတယ်ထုတ်ပိုးတွေတော့အုတ်စားလာတော့ပါတော့ပေါ့မိစားရဖုန်ကြီးတောင်းလို့ပဲဒီခုပြီးစားတော့ကြတယ
်ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့ရဲမှာစစ်တပ်ကနေမီရှင်းလင်းရဲနဲ့ထိုးစစ်ဆင်နေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏတိုက်ပွဲတွေဖြစ်ပွားလေးရှိပါတယ်နှစ်ဖက်တိုက်ပွဲအရင်ကတည်းကပိုပြင်းထန်လာတယ်လို့မြန်မာစစ်တပ်ဘက်ကလေကြောင်းကတိုက်ခိုက်မှုတွေရှိတဲ့အတွက်ဒေသခံတွေကတော့ဘေးလွတ်ရာကိုထွက်ပြေးနေရဆဲဖြစ်ပါတယ်